ဟာမတ်စ်ရဲ့စစ်ပွဲပြီးသွားတဲ့အခါမှာဂါဇာရဲ့လူကြိုးရေးတာဝန်တစ်ခုလုံးကိုအချိန်အကန့်အသတ်မရှိအစ္စရေးကယူမယ်လို့အစ္စရေးဝန်ကြီးချုပ်ကပြောလိုက်ပါတယ်။တနင်္လာနေ့ညက ABC ရုပ်မြင်သံကြားနဲ့လုပ်ခဲ့တဲ့အင်တာဗျူးမှာဝန်ကြီးချုပ်ဘန်ဂျမင်နာသာယဟူးကအခုလိုပြောလိုက်တာပါ။ဂါဇာကိုထိန်းချုပ်တော့မဲ့အစီအစဉ်ကိုအစ္စရေးကအရှင်းဆုံးပြောလိုက်တာလည်းဖြစ်ပါတယ်။ဂါဇာကိုအခုညီပေးနိုင်အောင်ဒါမှမဟုတ်ဟာမတ်စ်ကဖမ်းထားသူ140ကျော်လွတ်ပေးရအထောက်အကူဖြစ်အောင်တိုက်ခိုက်တာကိုခရတ်တာလေးရပ်ထားပေးဖို့အစ္စရေးကဖွင့်ထားတဲ့အကြောင်းလဲမသက်ယဟူးကပြောပါတယ်။ဒါပေမဲ့ဖမ်းထားသူတွေအားလုံးပြန်မလို့ဖဲအထွေထွေအပြစ်ခတ်ရစဲရေးကိုတော့သူကညှင်းဆို့သွားပါတယ်။အမေရိကန်သမ္မတဘိုင်ဒန်နဲ့နာသာယဟူးတို့ဖုံးပြောခဲ့ကြပေမဲ့သမ္မတဘိုင်ဒန်တောင်းဆိုတဲ့လူသားချင်းစာနာထောက်ထားရေးခဏတာအပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့ဘာသဘောတူညီချက်မှမရရှိခဲ့ဘူးလို့အင်ဂျီရောကတော့ဆိုပါတယ်။ဘလို့ပုံစံနဲ့ဂါဇာကိုဆက်လက်ထိ ंछ ုပ်ပဲဆိုတာကိုတော့နာသာယဟူးကရှင်းလင်းမသွားခဲ့ပါဘူး။ဂါဇာကိုထပ်မသိမ်းသင့်ဘူးလို့အမေရိကန်တာဝန်ရှိသူတွေကတော့အစ္စရေးကိုအကြမ်းပေးထားတာပါ။2005ခုနှစ်တုန်းကတော့ဂါဇာကနေအစ္စရေးတပ်တွေပြန်ရုပ်သိမ်းခဲ့ပေမဲ့ဂါဇာရဲ့လေပြင်းဝင်ကမ်းခြေလူရေမှတ်ပုံတင်တာနဲ့အင်ဂျင်နယ်ကြားကလွဲပြီးကြမ်းနယ်ကြားဖြတ်ကူးတာတွေကိုတော့အစ္စရေးကဆက်လက်ထိ ंछ ုပ်ထားရတာပါ။